အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအနေနဲ့အမျိုးသားရင်ကြားစေရေးအတွက်တမတော်နဲ့နားလည်မှုရရှိစေရေးဦးစားပေးဆောင်ရွက်နေရကနေမနေ့ကကြာရောက်တဲ့82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာတမရကိုယ်တိုင်ကဒီမိုကရေစီကျင့်စဉ်ဖက်ထရယ်မှုတွေနဲ့အညီတင့်တော်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ရမယ်လို့ပြောလိုက်ကြပါဒီလိုပြောဆိုချက်ကိုတိုင်းသားပါတီတွေနဲ့လက်နက်ကင်အဖွဲ့အစည်းတွေကလက်ခံကြိုးဆိုကြပေမဲ့အပြည့်အဝယုံကြည်ရာမျိုးမရှိသေးကြောင်းပြောကြပါရစေ။တိုင်းသားလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်ပြည်အမျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးဦးထွန်းစော်က NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့2019တနှစ်တာကြံတော့တဲ့အတွက်အင်တိုက်အားလိုက်ဆောင်ရွက်ဖို့လိုတယ်လို့ပြောပါရစေ။
ကပ္ပနာရဲ့အဲ့လိုပြောကြားချက်ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလေးရေးလမ်းကြောင်းပေါ်မှာဒီလိုရှိနေတယ်ဆိုတော့ပဋိင်္ဂစကားကိုပါတာဖြစ်ပါတယ်။နောက်ထပ်ရွေးကောက်ပွဲကာလတစ်ခုကိုချင်းချင်းဝင်ရောက်လာပြီပေါ့။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုလို့ရှိရင်ဒီ2019အချိန်ပဲရှိတော့တယ်ပေါ့လေနော်။တန်နေတဲ့အချိန်မှာတို့အင်တိုင်းအတိုင်းလုပ်မယ်ဆိုတဲ့သဘောထားမျိုးလားဆိုတာကိုကျွန်တော်စောင့်ကြည့်ရမှာဖြစ်ပါတယ်။2008အခြေခံဥပဒေကိုပဲနော်မုံမှန်တဲ့အရှင်းဆိုရင်တော့ကျွန်တော်တို့ဒီဖြစ်စဉ်ကြီးကဘယ်တော့မှပြီးမှာမဟုတ်ဘူး။
တုံးသက်သူတွေက NLD အစိုးရအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကို2020ရွေးကောက်ပွဲအတွက်ရည်ရွယ်ပြီးကြွေးကြော်တာလား။တကယ်ပဲဖွဲ့စည်းပုံပြင်ဆင်ရေးလမ်းကြောင်းကိုရှောက်လန်းတော့မှာလားဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့ပြောကြပါရတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတရားဥပဒေစိုးမိုးရေးနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိရေးတွေကိုဥတည်ဆောင်ရွက်မယ်ဆိုပြီးကြွေးကြော်လာတဲ့ NLD ပါတီအနေနဲ့အစိုးရဖွဲ့ခွင့်ရပြီးချိန်3နှစ်နီးပါးကြာမှဖွဲ့စည်းပုံပြင်ဆင်ရေးကိုစပြောလာတာဟာနောက်ကျတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်
ဒီလိုလို့အမတန်ဘာလို့အခုမှတို့ရတာနောက်တစ်ခါယူတော့ပွဲတော့ပေါ်လာလားအခုမှအတန်ဆုံးဖြစ်တယ်လားဒီစိတ်တွေတော့ကြာစိတ်ယူတော့မကြည့်ရဘူးလို့လည်းပြင်တာပေါ့တော်မတော်အခုကဒီနေ့အစီအစဉ်ရေးကိုတည်လိုက်တယ်တော်မတော်သူတို့ဘာသာရှိဦးပုံတည်တယ်ပေါ့အခုတို့ပြင်းနေမယ်ပြင်းနေဆိုနေမမော်ဆိုနေမချမ်းနေဆိုနေအဲ့ဒီပုံသားအခုကအစီအစဉ်ပါမလာတဲ့ပုံဖြစ်
မိုးမျိုးသားပါတီရဲ့ဗဟိုလုံးမှုဆောင်ကော်မတီဝင်နိုင်စိုးမြင့်ရဲ့တုံ့တက်ချက်ကိုကြားခဲ့ရတာပါ။တမရဦးဝင်းမြင့်ကငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးနဲ့ဒီမိုကရေစီဖက်ထရယ်ပြည်အောင်စုတည်ဆောက်ရေးတွေအတွက်အရေးကြီးဆုံးလိုအပ်ချက်ကယုံကြည်မှုဖြစ်တာကြောင့်တန်နီယာစိတ်ကင်းကင်းနဲ့ဆွေးနွေးညှိနှိုင်းကြဖို့လိုအပ်တယ်လို့တိုက်တွန်းပြောထားပါတယ်။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲဖက်အတွင်ရေးမှူးဦးဆိုင်လိတ်ကတမရကအပြစ်ခတ်ရဲစဲကြောင်ကြေညာလို့တမရကဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကိုအပြိုင်ပြောတာမျိုးမဟုတ်ဘဲလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ဖို့လိုတယ်လို့ပြောပါတယ်
အဲ့တော့ဒီရဲ့ပြည်သူလူထုကိုငကူခရေပေးထားတဲ့ကတိကဝတ်တွေပဲလေအဲ့တော့အဲ့ဒီကိစ္စကိုအခုပြန်ပြီးအစပေါ်လာတယ်ဆိုတာကောင်းပုံနဲ့လက္ခဏာတည်းရပါဒါပေမဲ့အပြောသာရှိပြီးတော့မှလက်တွေ့လုပ်ငန်းစဉ်မှာကျတော့ CP ရောမလုံးနိုင်ဘူးလို့ရှင်ဒါတောင်းမကြည့်ရရောက်တယ်တကယ်လို့စီနာအမှန်နဲ့တကယ်လုံးမယ်လို့ရှိရင်တော့ကောင်းတာပေါ့ဗျာအဲ့လိုမဟုတ်ဘဲနဲ့တပတ်မှာတတ်မတော်ကနေပြီးတော့မှပြစ်ခတ်ရဆေးရည်ကြီးညာလာတယ်အဲ့ပေါ်ပြန်ပြီးတော့မှတိုင်းတိုင်းသဘောမျိုးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့ကပြန်ပြီးဆွဲကင်လာတယ်ဆိုတော့အပြိုင်လုပ်ငန်းရမျိုးလောက်ကသာရွေးမယ်လို့ရှင်းတော့ဒါတိုက်ကြည့်တယ်မကောင်းဘူးပေါ့နော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမြင့်ညွန့်ကမနေ့က NLD ရုံးချုပ်မှာကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားပြီးသတင်းမီဒီယာတွေကိုဖွဲ့စည်းပုံပြင်ဆင်ရေးနဲ့တမတော်ရဲ့အခမ်းကဏ္ဍပေါ်အခုလိုပြောကြားခဲ့ပါတယ်
ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဟာတပ်မတော်ကိုလွတ်ပိုင်ခွင့်တွေလျှော့ချဖို့เนาะတပ်မတော်ရဲ့အခန်းကဏ္ဍကိုမိမိအောင်လုပ်ဖို့မဟုတ်ဘူးဆိုတာကိုသူတို့သဘောပေါက်လာတဲ့နေ့မှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရာအများဆုံးဖြစ်လာမှာပါအခြေခံဥပဒေပြင်ဆင်ပြီးတာနဲ့အမြတပ်မတော်ဟာเนาะပြည်သူတွေပူးပေါင်းပါဝင်တဲ့ပြည်သူကာကွယ်ရေးအင်အားသဘောမျိုးနဲ့တပ်မတော်ကပုံမှုပြည်အင်အားလည်းများလာမယ်เนาะပြည်သူချစ်တဲ့တပ်မတော်ဖြစ်လာမယ်
တရှိမှာငင်းကျင်းလုပ်ငန်းစဉ်ရက်တက်နေသလိုဖြစ်နေတာမို့အစိုးရတက်မတော်နဲ့တိုင်းသားတွေအားလုံးသဘောတူလက်ခံမဲ့ဖက်ဒရယ်မှုတွေကိုဆက်ဆွေးနွေးလို့မရဖြစ်နေပြီးဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်နယ်ဖွဲ့စည်းပုံဥပဒေတွေကိုဘယ်လိုဆက်ရေးဆွဲမလဲဆိုတာကိုလည်းတိုင်းသားတွေကမေးခွန်းထုတ်နေကြပါတယ်။တမရဦးဝင်းမြင့်ကတိုင်းနဲ့ပြည်နယ်ဆိုပြီးမခွဲခြားပဲဒီမိုကရေစီအသီးအပွင့်တွေတန်းတူခံစားရနိုင်ဖို့မှန်ကန်တဲ့စေတနာတွေနဲ့ကြိုးစားအားထုတ်ကြဖို့လည်းမနေ့ကတိုက်တွန်းပြောဆိုထားပါတယ်ရှင်။